မေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူတနင်္လာနေ့က၄ယောက်ထပ်တိုးလာတဲ့အတွက်အခုချိန်ထိသေဆုံးသူ၆ယောက်ရှိသွားပြီဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာယောဂပိုးကူးစက်သူအရေအတွက်သတင်းပတ်၆ပတ်အတွင်းအနည်းဆုံးအရေအတွက်ကိုရောက်ကြခဲ့ပြီးယောဂပိုးကူးစက်ခံရလို့စေကုသမှုခံယူပြီးပြန်ကောင်းလာတဲ့အတွက်ဆေးရုံကဆင်းလာတဲ့လူနာအရေအတွက်ဟာလည်းတိုးလာနေချိန်မှာပဲအမေရိကန်မှာသေဆုံးသူနဲ့ကူးစက်သူအရေအတွက်တိုးများလာနေတာပါ။သေဆုံးသူအလုံးဟာအမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကဝါရှင်တန်ပြည်နယ်မှာဖြစ်ပြီးယောဂပိုးကူးစက်ခံရသူအရေအတွက်ဟာလည်းတဖြည်းဖြည်းတိုးလာနေတာမှာတင်းလာနေအထိတရားရှိသွားပြီဖြစ်ပါတယ်။နယူးယောက်မြို့မှာပထမဆုံးအကြိမ်ယောဂပိုးကူးစက်သူတွေ့ရှိကြောင်းသတင်းတွေထွက်လာတဲ့အချိန်မှာပဲဂျာမနီနိုင်ငံဘာလင်မြို့နဲ့ရုရှားနိုင်ငံမော်စကိုမြို့တို့မှာလည်းယောဂပိုးကူးစက်သူတွေရှိလာနေပြီဖြစ်ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ3000ကျော်သွားပြီးနိုင်ငံပေါင်း60ကျော်မှာယောဂပိုးကူးစက်နေသူစုစုပေါင်း 19,000 ကျော်သွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာတစ်ကမ္ဘာလုံးကိုရိုက်ခတ်လာနေတာပါ။ဂျပန်နိုင်ငံမှာကျောင်းတွေပိတ်ထားတဲ့အတွက်တန်ပေါင်းများစွာသောကျောင်းသားတွေဟာလည်းကျောင်းမတက်ရဘဲဖြစ်နေပါတယ်။ဥရောပတိုက်တွင်းယောဂပိုးကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့အခုချိန်ထိကူးစက်သူ1,900ရှိသွားပြီဖြစ်ပြီးကူးစက်သူအရေအတွက်ဟာဒီတဲ့ပိုတိုးလာနိုင်ကြောင်းလည်းအစိုးရအရာရှိတွေကပြောပါတယ်။